ဘင်္ဂလားဒေ့ရှ်ကနေနီပေါနိုင်ငံကိုပြန်တန်းတဲ့ခီးတဲ့တဲ့လင်းတစ်ဆင်းဟာကတ်မန်ဒူလေဆိပ်ကိုဆင်းဖို့ကြိုးစားနေချိန်မှာပဲပြတ်ကျပြီးမီးလောင်ပောက်ကွဲခဲ့တဲ့အတွက်လူပေါင်း49ဦးသေဆုံးခဲ့ရတယ်လို့နီပေါအာဏာပိုင်တွေကပြောပါတယ်။ဒါကခြေဆက် US ဘင်္ဂလားလေကြောင်းဌာနပြောခွင့်ရကတော့လင်းပေါ်မှာလင်းမှုထမ်း4ဦးနဲ့အတူစုစုပေါင်း82ဦးလိုက်ပါသွားတာဖြစ်ပြီးခီးတဲ့68ဦးထဲမှာ32ဦးကဘင်္ဂလားဒေ့ရှ်နိုင်ငံသားနီပေါ33ဦးတရုတ်2ဦးနဲ့မော်ဒက်က2ဦးလို့ပါဝင်ပါတယ်။လင်းမြန်ဟာပြတ်မချခင်အချိန်ကလေးမှာခက်နေနေပြန်တန်းနေပြီးဟိုကွက်ဒီကွက်နဲ့ရမ်းနေတာတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မီးလောင်နေတဲ့ကနေဒါထုတ် Bombardier -8 လင်းတဲကနေလူအများပြားကိုကယ်ထုတ်နိုင်ခဲ့ပါတယ်လို့လည်းတာဝန်ခံအရာရှိတွေကပြောပါတယ်။ US ဘင်္ဂလားလေကြောင်းအကြီးအကဲ Aram Asif ကတော့ကတ်မန်ဒူလေကြောင်းထိန်းချုပ်ရေးဌာနဟာဒီလင်းဆင်းသက်ဖို့အတွက်မှန်ကန်တဲ့အချက်ပြဖို့ပြက်ကွက်ခဲ့ပါတယ်လို့ဆွဆဲပါတယ်။လင်းစိတ်တာဝန်ခံအရာရှိတွေကတော့လင်းမှုတောင်ပိုင်းမှာရှိတဲ့လင်းပြေးလမ်းနားမှာရောက်နေပြီလို့ပြောပေမဲ့တကယ်တမ်းကလင်းဟာမြောက်ဘက်ကလာနေတာလို့ပြောပါတယ်။ဒါပြင်လင်းမှုကလင်းကိုပြေးလမ်းတိုင်းတဲ့တယ်မပြေးခဲ့ပဲအရှင်ပြေးရလားလို့လေးစိတ်ကမေးချိန်မှာပြေးပါတယ်လို့သာပြန်ဖြေခဲ့ကြောင်းပြောကြခဲ့တာပါ။